ထိုင်းနိုင်ငံတွင်းကကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြင်းများတဲ့အစုအဖွဲ့တွေကိုရှေ့လာတဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးစတင်ထိုးနှံပေးမယ့်အကြောင်းအစိုးရကပြောဆိုထားပါတယ်။ထိုင်းအစိုးရဘက်ကCOVID-19 ကာကွယ်ဆေးရရှိရေးဆောင်ရွက်တာမှာနှေးကွေးလွန်းတယ်လို့ဝေဖန်ခံနေရချိန်မှာပဲရှေ့လာတဲ့ကာကွယ်ဆေးစထိုးမဲ့အကြောင်းတနင်္လာနေ့မှာပဲအစိုးရကထုတ်ပြန်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအချက်အချာဖြစ်နေတဲ့စမုတ်စခွန်ခရိုင်တွင်းကကျန်းမာရေးလုပ်သားတွေအတွက်ကာကွယ်ဆေးအလုံးရေ 5,000 ကနေဦးပို့ဆောင်ပြီးဦးစားပေးထိုးနှံပေးမှာပါ။နာတာရှိယောဂအခမ်းရှိသူတွေနဲ့တက်ကြီးပိုင်းပုံကိုတွေကိုလည်းဦးစားပေးကာကွယ်ဆေးထုတ်မဲ့အကြောင်းအနာပိုင်တို့ကပြောပါတယ်။ထိုင်းနိုင်ငံရဲ့အစားအသောက်နဲ့ဆေးဝါးကုက္ကရေးဌာနကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ AstraZeneca ရဲ့ကိုဗစ်ကာကွယ်ဆေးကိုအရေးပေါ်အသုံးဖြစ်ခွင့်ပြုခဲ့တာပါ။တရုတ်ထုတ် Sinovac Biotech ကာကွယ်ဆေးအလုံးရေ2,000ကိုထိုင်းဆိုရကကြိုတင်မှယူထားပြီမဲ့လို့လည်းအသုံးပြုခွင့်မပေးသေးပါဘူး။ထိုင်းနိုင်ငံက AstraZeneca ရဲ့ COVID ကာကွယ်ဆေး2,000,000မှာယူရာမှာ3,000,000ခွဲပဲပို့မယ်အကြောင်း AstraZeneca ကအကြောင်းပြန်တယ်လို့လဲထိုင်းကျန်းမာရေးဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။ထိုင်းဘက်ကစီးအလုံးရေ1,000,000ထိမှာယူရာလို့လဲဝန်ကြီးကထပ်လောင်းပြောပါတယ်။မြန်မာပါဝင်အိန္ဒိချင်းနိုင်ငံတွေမှာ COVID ကာကွယ်ဆေးစတင်ထိုးနှံရေးဒါမှမဟုတ်လဲဆေးဝါးကုမ္ပဏီတွေထံကနေကာကွယ်ဆေးဝယ်ယူရရှိရေးအင်တိုင်းအတိုင်းဆောင်ရွက်နေချိန်ထိုင်းဆိုရဘက်ကအချိန်ဆွဲတယ်လို့ဝေဖန်ခံနေရတာပါထိုင်းဆိုရဘက်ကတော့ဝေဖန်မှုတွေကိုညှင်းဆို့ထားပါတယ်နိုင်ငံတွင်ကူးစက်မှုအများဆုံးစမုတ်စခုံးကပဇွန်ဈေးကိုလည်းတနင်္လာနေ့မှာစီးဖြန့်ပြီးတန်ရှင်းရေးလုပ်နေပါတယ
်ဖုန်တက်လက်ပေါ်ခုနတက်လက်ပေါ်
ဗိုင်းရပ်စ်ကူးစက်ခံရသူတွေနဲ့ထိတွေ့သူတွေကိုတီကြွယ်ဆစ်စစ်ပေးနေတဲ့အတွက်ထိုင်းဆိုရကိုကျေးဇူးတင်ကြောင်းပဇွန်ဈေးမှာကူးစက်မှုကင်းရှင်းသွားရင်အလုပ်အကိုင်ပြန်လုပ်ခွင့်ရမှာဖြစ်တယ်လို့မြန်မာရွှေပြောင်းဦးကျော်တန်ပြောသွားတာပါ